အီရတ်မှာအချက်ကျကျတဲ့မြို့ကြီးအတော်များများကိုအစ္စလာမ်စစ်သွေးကြော်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်မှာအီရတ်ရဲ့မြို့တော်ဘက်ဒတ်ကိုသိမ်းပိုင်မယ်လို့အစ္စလာမစ်ဆွန်နီစစ်သွေးကြော်တွေကကြာသပတေးနေ့မှာပဲချင်းချောက်လိုက်ပါတယ်။ရှီယာမွတ်စလင်တွေရဲ့ဘာသာရေးထွတ်မြတ်နေရာဖြစ်တဲ့ကာဘာလာကိုလည်းသိမ်းပိုင်မှာဖြစ်ကြောင်းအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့ ISIL အဖွဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အီရတ်နိုင်ငံမြောက်ပိုင်းကကာကွတ်မြို့မှာတော့ကတ်တပ်ဖွဲ့တွေထိန်းချုပ်ထားနိုင်ပြီလို့ကတ်တပ်ဖွဲ့တာဝန်ခံတွေကပြောပါတယ်။မြို့ကြီးအတော်များများကိုအစ္စလာမ်စစ်သွေးကြော်တွေသိမ်းပိုင်ခဲ့တာမို့ရှီယာရီဥဆောင်တဲ့အစိုးရအဖွဲ့မှာအခက်အခဲတွေနဲ့ကြုံနေရတဲ့အီရတ်နိုင်ငံရဲ့အခြေအနေကိုကြာသပတေးနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့စီစဉ်ထားပါတယ်။အီရတ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မော်ဆိုးကို ISIL စစ်သွေးကြော်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်တဲ့ကြေညာချက်တစုံထုတ်ပြန်လိုက်ပြီးအခုလိုအကြမ်းဖက်မှုတွေဟာအီရတ်နိုင်ငံရှောက်လန်းနေတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလမ်းကိုနောက်ပြန်သွားစေမယ်လို့ဆိုပါတယ်။မော်ဆိုးမှာချထားတဲ့စစ်တပ်တာဝန်ခံတွေဟာသူတို့တာဝန်ယူရမယ့်စခန်းတွေနဲ့မော်ဆိုးမြို့ကိုစွန့်ခွာပြီးထွက်ပြေးခဲ့ကြတာဟာသူတို့ဘာဒီသိမ်းပိုက်မှုတွေမှာပါဝင်ပတ်သက်နေတယ်လို့အီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကကမနေ့ကပဲပြောကြားခဲ့ပါတယ်
။ وأقول مؤامرة بكل صدق لأن ما هو موجود من
အခုနန်နေဖောက်ကင်မှာဖြစ်ပေါ်ခဲ့တာဟာလှည့်ဝဲပူပေါင်းချန်စီမှုတစ်ခုလို့ပြောနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ Al-Qaeda နဲ့ ISIL အဖွဲ့တွေဟာအဲ့ဒီမှာရှိတဲ့စစ်တပ်နဲ့ရဲတွေကိုမရှင်းနိုင်ပါဘူး။ဒါပေမဲ့အဲ့ဒီမှာဘာတွေဘယ်လိုဖြစ်ပြီးတက်တချို့ကွဲကွဲအပြားပြားဖြစ်ခဲ့ရတယ်ဆိုတာမသိပေမဲ့ဘာကြောင့်ဖြစ်ကြရတယ်ဆိုတော့သိပါတယ်လို့ပြောသွားတာပါ။တချိန်ထဲမှာပဲလက်ရှိ Mosul, Tikrit, Fallujah မြို့တွေမှာထိန်းချုပ်ထားတဲ့စစ်သွေးကြော်တွေကိုတိုက်ထုတ်ဖို့အတွက်အီရတ်အစိုးရလှုပ်ဆောင်နေမှုတွေကိုအကူအညီပေးနိုင်ဖို့ American ပြည်ထောင်စုကတည်တည်ချာချာတုံ့တန်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျန်ဆိုင်ကီကပြောပါတယ်။